Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရတဲ့2016ခုနှစ်ဖေဖော်ဝါရီလ1ရက်တနင်္လာနေ့ညနေ6နာရီခွဲရနဲ့9နာရီထိစီစဉ်တွေကို line to meter 79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမက်ခင်ပူထွန်းနဲ့တူညညာပေးမှာပါမြန်မာနိုင်ငံမှာဒုတိယအကြိမ်လွတ်တော်ပြန်လည်စတင်လိုက်တာနဲ့ပတ်သက်ပြီးရန်ကုန်အခြေစိုက်နိုင်ငံတကာတန်ရုံတွေကဂုံယူဝမ်းမြောက်ကြောင်းသဝင်လာတွေထုတ်ပြန်ခဲ့တာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုအခြေအနေကြောင့်ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့တင့်မတင်ဆွေးနွေးဖို့ WHO အစည်းအဝေးကျင်းပဖို့ရှိနေတာဒီလိုထိတ်တန့်ရောက်တဲ့တဲ့နေကိုတင်ပြပေးသွားမှာပါရှာဖောင်ရင
်ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးတွင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသေးကလွှတ်တော်အမတ်တွေကိုဘယ်လိုတိုက်တွန်းထားပါသလဲ
ဥပဒေပြုသူဒီဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့စိုးရိမ်စကားနဲ့လွတ်တော်ဆိုင်ရာဥပဒေနီးဥပဒေစီမင်းစည်းကမ်းတို့ကိုလေ့လာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့
်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းနဲ့လွတ်တော်တဲ့ပေါ်မျှော်လင့်ချက်တွေပြင်ရှမ်းပြည်နယ်တောင်ပိုင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မကင်ပြူထွေးတို့ကပြောပြပေးပါဦးရှင်
ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုသမိုင်းဝင်နေ့ရမျိုးရရှိအောင်ဆောင်ကျဉ်းနိုင်ခဲ့တဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ယုံအနေနဲ့ဂုဏ်ပြုကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီစနစ်မြင့်တင်နိုင်ရေးလွှတ်တော်အမတ်သစ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကနေဒါတန်ယုံကလည်းလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒါ့အပြင်ငြိမ်းချမ်းတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါက်လာအောင်ဆောင်ရွက်မယ်။အစိုးရအသင်းနဲ့အတူလက်တွဲကူညီဆောင်ရွက်သွားဖို့လည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ထွေထွေရွေးကောက်ပွဲမှာလွှတ်တော်နေရာအများစုအနိုင်ရရှိထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုလွှတ်တော်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကဦးဆောင်ပြီးဒီကနေ့လွှတ်တော်တက်ရောက်ကြပါတယ် NLD ပါတီကလွှတ်တော်နှစ်ရက်လုံးမှာလွှတ်တော်အမတ်80ရာခိုင်နှုန်းကျော်နဲ့အများစုနေရာရထားတာပါအရင်ကစစ်တပ်ဗိုလ်ချုပ်ကြီးတွေအဖြစ်ကနေအရက်ဝက်ပြောင်းထားသူအများစုပါတဲ့ပြောင်းစုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီဝင်တွေဒီတစ်ခါလွှတ်တော်ထဲမှာစုစုပေါင်း40တယောက်သာပါတော့တဲ့အတွက်နှစ်ပေါင်း90ကျော်စစ်တပ်ရဲ့ချုပ်ကန့်မှုဟာအဆုံးသတ်သွားပြီလို့မြင်နိုင်ပါတယ်ဒါပေမဲ့ဖွဲ့စည်းပုံအရလက်ရှိလွတ်တော်ထဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကတော့ဒီတက်မတော်သားကိုယ်စားလှယ်ပြီးအနေနဲ့ဆက်လက်ပါဝင်နေဆဲဖြစ်ပါတယ်ခင်ဗျာ
။သမိုင်းစဉ်ဆက်တရုတ်ပြည်မကြီးအစိုးရလွှမ်းမိုးမှုကိုစန့်ကျင်လာခဲ့တဲ့ထိုင်ဝမ်အတိုက်ခံပါတီဟာပြီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာမဲအများစုအနိုင်ရခဲ့ပြီးတဲ့နောက်ပရမဆုံးချိန်လွတ်တော်အစည်းအဝေးကိုဒီနေ့တနင်္လာနေ့မှာစတင်ပါတယ်။တရုတ်အစိုးရနဲ့ဆွေးနွေးမှုတွေညှော်နေသွားပြီးပြည်တွင်းနိုင်ငံရေးမှာအပြောင်းအလဲတွေဖြစ်လာစေမယ့်အကြောင်းအရာတွေကိုလွတ်တော်ပထမနေ့မှာပဲဆွေးနွေးခဲ့ကြပါတယ်။ထိုင်ဝမ်ရဲ့အတိုက်ခံပါတီကြီးဖြစ်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကိုအမျိုးသားဝါရီ Nationalist Party ရဲ့အာဏာရှင်ဆန်တဲ့အုပ်ချုပ်မှုကိုထိန်းချုပ်ဟန်တားဖို့1980ပြည့်လွန်နှစ်တွေမှာဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့လွှတ်တော်နေရာ113နေရာမှာ DPP ပါတီက68နေရာကိုအနိုင်ရခဲ့တာပါ။ဒါဟာပါတီအတွက်ပထမဆုံးအကြိမ်အခုလိုအနိုင်ရခြင်းလည်းဖြစ်ပါတယ်။ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာလည်း DPP ပါတီဥက္ကဋ္ဌချိုင်အင်ဝမ်အနိုင်ရလိုက်တာကြောင့်မြို့သားဝါဒီတွေရဲ့ရှစ်နှစ်ကြာအုပ်ချုပ်ရေးအဆုံးသတ်သွားတာဖြစ်ပါတယ်။ဒါပေမဲ့ DPP ပါတီအနေနဲ့မြို့သားဝါဒီဝင်ကြီးချုပ်နဲ့အတူလက်တွဲပြီးတော့အလုပ်လုပ်သွားကြရအောင်ပါပါ။လွှတ်တော်တက်တန်းပထမနှစ်ဝက်အစမှာလွှတ်တော်တဲ့အနေနဲ့မြို့သားဝါဒီဝင်ကြီးချုပ်ချန်ဆန်းချန်နဲ့အတူလက်တွဲပြီးတော့ပါတီနည်းရစလုံးရဲ့ပါတီနှစ်ခုစလုံးရဲ့ထောက်ခံမှုနဲ့ဥပဒေချမ်းတွေကိုပြဋ္ဌာန်းသွားနိုင်လိမ့်မယ်လို့လေလာသုံးသပ်သူတွေကမျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့မစ္စတာချန်ဟာတမာတမတ်ကြပြီးအများဆန္ဒကိုလက်ခံတက်သူတယောက်ဖြစ်နေရွှေ့ပြင်ခံထားရသူဖြစ်ပါတယ်ရှင်
။ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့တင့်မတင့်ဆိုတဲ့ဆုံးဖြတ်ချက်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးတည်းကျင်းပဖို့ရှိပါတယ်။2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေစေတဲ့ Ebola ရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနှောင့်နှေးခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပါတယ်။ဒီတစ်ခါမှာတော့ချင်းကားတဆင့်ဖြစ်ပွားတဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြပါတယ်။ Zika virus ကြောင့်မွေးရပါချွေးရင်းမှုတွေနဲ့ ကလေးတွေမွေးလာတယ်ဆိုပြီးတန်တရားရှိနေကြတဲ့တောင်အမေရိကတိုက်မှာဒီယောဂဘူးခက်မြမြန်ကူးဆက်ပြန့်နှံ့နေတယ်လို့ WHO ကဆိုပါတယ်။လွန်ခဲ့တဲ့နှစ်အတော်များများကရရှိထားတဲ့မှတ်တမ်းအချို့အရအရှိတောင်အရှာမှာလည်းဒီယောဂပြန့်နှံ့နေခဲ့ပြီးသားဖြစ်နိုင်တယ်လို့ကုလသမဂ္ဂကယုံကြည်နေပါတယ်။ချင်းကနေဖြစ်တဲ့ယောဂလက္ခဏာတွေလိုပဲဇီကာဗိုင်းရပ်စ်ပိုးကလည်းယောဂပြင်းထန်လေးမရှိပဲသေစေလောက်တဲ့အထိဖြစ်လေးမရှိသလိုချင်းကနေကူးစက်တဲ့သွေးလင်တုပ်ကွေးနဲ့အဆစ်မြင့်ကြိုက်တာအသက်ရှူကြက်တာမျိုးတွေလိုယောဂတွေနဲ့မှားယွင်းယူဆလေးရှိတာပါဒီနှစ်မှာထိုင်းနိုင်ငံတော်ဝန်အဲ့ဒီယောဂကူးစက်ခံရသူတဦးရှိတယ်လို့အမေရိကန်ဆေးပညာဂျာနယ်တစ်ခုမှာဖော်ပြပါရတယ်။သွေးလွန်တုပ်ကွေးယောဂကြောင့်အသက်38နှစ်အရွယ်ထိုင်းတရုတ်ဆောင်တဦးပြီးခဲ့တဲ့လကကွယ်လွန်သွားခဲ့ပါရတယ်။ဇီကာဗိုင်းရပ်စ်ကို1948ခုနှစ်မှာယူဂန်ဒါနိုင်ငံကမြောက်ဒဂေါန်စီမှာစတင်တွေ့ရှိခဲ့ပြီးအာဖရိကနဲ့အာရှတိုက်ကလူတွေစီကူးစက်မှုမရှိခဲ့ပါဘူး2009ခုနှစ်မှာတော့ပစိဖိတ်အနောက်တောင်ဘက်ကကျွန်းတစ်ကျွန်းမှာဒီယောဂပိုးမမျှော်လင့်မဲ့ကူးစက်ပြန့်နှံ့လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ဟာတမိုင်းမှာအသက်အရွယ်ကြီးရင်သူတွေအလင်းမြန်ဆုံးလုံးနဲ့တိုးပွားလာနေတဲ့နေရာပါကမ္ဘာပေါ်မှာအသက်အရွယ်ကြီးရင်သူတွေရာဂိုင်နှုန်းအဖြစ်အများဆုံးရှိတဲ့နေရာတွေဟာဂျပန်နဲ့ဖင်လန်နိုင်ငံတွေလို့ထင်ထားကြသူတွေအတွက်ဒီသတင်းကအံ့အားသင့်ကောင်းသင့်နိုင်ပါတယ်နောက်ထပ်15နှစ်ကျော်လောက်ဆိုရင်ဗီယက်နမ်နိုင်ငံမှာအသက်65နှစ်အထက်လူဦးရေဟာတိုင်းပြည်လူဦးရေရဲ့9ရာခိုင်နှုန်းကနေ14ရာခိုင်နှုန်းအထိရှိလာလိမ့်မယ်လို့ကမ္ဘာကံကခန့်မှန်းချပါရယ်။ဒေသရင်းအိန္ဒိယချင်းတရုတ်နဲ့မြန်မာနိုင်ငံတွေမှာတော့နောက်ထပ်25နှစ်လောက်ကြာမှအဲ့ဒီအခြေအနေကိုရောက်နိုင်တာပါ။အသက်အရွယ်ကြီးရင်သူတွေပိုပြီးတော့များလာတဲ့အတွက်လုပ်ငန်းခွင်မှာလှုပ်သားအင်အားနည်းပါးမှုတွေဖြစ်လာလိမ့်မယ်လို့ကမ္ဘာပံရဲ့ဗီယက်နမ်နိုင်ငံဆိုင်ရာအကြီးအကဲဗစ်တိုးရီးယားကွာကွာကဟိုချီမင်းမြို့မှာပြောသွားပါရယ်။စီပေါ်ပေါ်ရတဲ့အလုပ်သမားတွေကြောင့်စီးပွားရေးလုပ်ငန်းတွေကိုအဓိကလဲပတ်ထားနိုင်တဲ့ဗီယက်နမ်နိုင်ငံဟာဒေသရင်းနိုင်ငံတွေထဲမှာတော့2015ခုနှစ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2014ခုနှစ်ထက်ပိုပြီးတော့မြင့်မားခဲ့တဲ့တစ်ခုတည်းသောနိုင်ငံပါ။ဒါပေမဲ့ဒီတိုးတက်မှုနှုန်းအတိုင်းဆက်ပြီးတော့ထားနိုင်ဖို့မှာအလုပ်လုပ်ကိုင်သူအရေးအတွက်နည်းပါးလာတာကတိုင်းပြည်အတွက်စိုးရိမ်စရာအချက်ဖြစ်လာနေပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းနေရတဲ့မူဝါဒချမှတ်သူတွေအတွက်လည်းစိန်ခေါ်မှုတွေတိုးလာစေတာပါ။တိုင်းပြည်စီးပွားရေးအတွက်စိုးရိမ်ရတဲ့တခြားအခြေအနေတွေထဲမှာတော့ကျွေးမီမြင့်တက်လာတာအစိုးရအသုံးစရအရန်ငွေကြေးနှဲပါလာတာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပေါ်မှာအဓိကမိခိုနေရတဲ့အချက်တွေပါဝင်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်လာနေတဲ့ကင်းသတင်းတွေကို VOA ကနေဆက်လက်ညင်ညာနေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းတွေဟာလာပေါင်းတော်ကြာအကြိမ်နဲ့ရှင်ပြိုင်မဲ့ဆွဲစည်းရုံးခဲ့ကြပြီးတဲ့နောက်ဒီကနေ့တင်လာနေမှာတော့အနောက်လေပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Iowa ကလူစုဟာ Republican နဲ့ Democrat Party တွေရဲ့ Caucus Party တွင်ရွေးကောက်ပွဲအတွက်စတင်မဲ့ပြီးတော့မှာပါ။လူစုကောက်ခံမှုစစ်တမ်းတွေအရ Republican နဲ့ Democrat Party ကသမ္မတကိုယ်စားလှယ်လောင်းတွေဟာသူမသားကိုမသားအနေထားမှာရှိနေပြီးလူစုထောက်ခံမှုအနှဲငယ်သာရရှိတဲ့ကိုယ်စားလှယ်လောင်းတွေလည်းဇွဲကောင်းကောင်းနဲ့ဆက်လက်ရှင်ပြိုင်နေစေဖြစ်ပါတယ် Republican Party ဘက်မှာတော့ Texas အထက်လွှတ်တော်အမတ် Ted Cruz တဲ့မဲအတာနဲ့အရှိဆုံးကပြေးနေတဲ့ billionaire တထည်ကြီး Donald Trump က Ted Cruz ကကနေဒါမှာမွေးဖွားသူဖြစ်တယ်လို့ပြောဆိုပြီး Cruz ကလည်းအခြေအနေအား NRA နဲ့ပြည်내နေပြီးတေချာစဉ်းစားဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ် Democrat Party ဘက်မှာလည်းနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton နဲ့ကို Democrat Socialist တူဦးဖြစ်ကြေညာထားတဲ့ဗမောင်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ဟာတူဦးနဲ့တူဦးမဲသိမ့်မကွာတဲ့အနေအထားမှာရှိနေပါတယ်ဒီရွေးကောက်ပွဲဟာသမ္မတတယောက်ကိုသာမဟုတ်ပဲနိုင်ငံကာကွယ်ရေးဦးစီးချုပ်ကိုပါရွေးချယ်ရတာဖြစ်ပြီးသူနိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကတွေ့ကြုံခဲ့ရတဲ့သမ္မတတဦးရဲ့အခက်အခဲတွေကိုဟီလာရီကရှင်းပြသလိုအထက်လွှတ်တော်အမတ် Bernie Sanders ကလည်းတန်ပေါင်းများစွာသောလူပြူလူမဲလက်တင်လူလိန်တူချစ်သူအားလုံးမဲပေးကြဖို့တိုက်တွန်းနှိုးဆော်ပြီးခွဲခြားဆက်ဆံမှုကိုခွင့်မပြုဘဲအတူတကွစူးစီးညီညွတ်စွာရပ်တည်ဖို့ပြောပါရယ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ထပ်အာရုံစိုက်စရာပြည်နယ်ကတော့အရှေ့မြောက်ပိုင်းက New Hampshire ပြည်နယ်ဖြစ်ပြီး primary လို့ခေါ်တဲ့ပြည်နယ်အစိုးရဦးစီးကျင်းပတဲ့သမ္မတလောင်းပနားမရွေးကောက်ပွဲကို February 9ရက်နေ့မှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့ညီညီဆွေးနွေးပွဲတွေမှာပါဝင်ဖို့အတွက်အတိုက်ခံတွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့ညှိနှိုင်းဖြေရှင်းမှုတွေတရက်ကြာလာပြီးတဲ့နောက်တိုးတက်မှုတချို့ရှိခဲ့တယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်အနေနဲ့ဒီကနေ့တနင်္လာနေ့မှာလည်းတိုက်ခံခေါင်းဆောင်တွေနဲ့ရောအစိုးရကိုယ်စားလှယ်တွေနဲ့ပါတိကျတွေ့ဆုံညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေပါတယ်အချိန်တော်ကြာစောင့်ဆိုင်ခဲ့ရတဲ့ညီငယ်ဆွေးနွေးမှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်အောင်ကုလသမဂ္ဂထူးကိုယ်စားလှယ်စတီဖန်ဒီမစ္စတူဝါကကြိုးပမ်းနေတာနဲ့အမျှညှိနှိုင်းမှုတွေလုပ်နေတဲ့ဂျနီဗာမြို့မှာသူတို့အနေနဲ့နောက်ထပ်3ရက်ထက်မနည်းဆက်ပြီးတော့ရှိနေမယ်လို့အတိုက်ခံကိုယ်စားလှယ်တွေကပြောပါရယ် အထူးကိုယ်စားလှယ်တီမစ္စတာကတော့ငြိမ်းချမ်းလုပ်ငန်းစဉ်တွေမှာအထက်ခံတွေပါလာလိမ့်မယ်လို့သူခိုင်မာယုံကြည်ပြီးအကောင်းမြင်ထားတဲ့အကြောင်းမဏိကတနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောဆိုပါရယ်ငြိမ်းချမ်းဆွေးနွေးပွဲတွေကိုကျင်းပဖို့စီစဉ်ထားတာထက်9ရက်နောက်ကျပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကမှစတင်ကျင်းပနိုင်ခဲ့တာဖြစ်ပြီးကျင်းပတဲ့ပထမနေ့မှာပဲအထက်ခံကိုယ်စားလှယ်တွေကဆွေးနွေးပွဲကိုတပိတ်မောက်ခဲ့ကြပါသေးတယ်ရှင်
လူငယ်တဲ့တရင်ဘတ်အတွင်းအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့တန်မြောက်နဲ့အမေရိကန်နိုင်ငံသား9ယောက်နဲ့တခြား24ယောက်ကိုဖမ်းဆီးထားတယ်လို့ sorry သတင်းစာတစ်စောင်မှာမနေ့ကတနင်္ဂနွေနေ့ကဖော်ပြပါရယ်ဒီဖမ်းဆီးထားသူတွေထဲမှာ sorry နိုင်ငံသား14ယောက်ယီမင်3ယောက်စီးရီးယား2ယောက်အင်ဒိုနီးရှားဖိလစ်ပိုင်အမရာတီကာဇက်စတန်ပါလက်စတိုင်းသား2ယောက်စီပါဝင်တယ်လို့ sorry ဂေဇက်သတင်းစာကဆိုပါရယ်ဒါပေမဲ့လည်းဒီဖမ်းဆီးထားသူတွေထဲမှာအမေရိကန်တွေပါဝင်တယ်ဆိုတာကိုအတိမပြုနိုင်သေးပဲအခုခါမှာစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတော့အမေရိကန်အာဏာပိုင်တွေရဲ့ပြောဆိုချက်ကို writer သတင်းမှာကိုကဖော်ပြထားပါရယ်အခုလပိုင်းတွေအတွင်းလူညိုရေးတပ်ဖွဲ့ဝင်တွေနဲ့ရှီးယက်မွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ပြောဆိုတဲ့ IS အစွန်းရောက်တွေနဲ့ဒီဖမ်းဆီးထားသူတွေဆက်ဆက်မှုရှိရဲဆိုတာမျိုးကိုတော့သတင်းစာမှာဖော်ပြမထားပါဘူးခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းကကြီးရွာတစ်ခုကိုစစ်သွေးကြွအဖွဲ့ဘိုကူဟာရမ်ကဝင်ရောက်တိုက်ခိုက်တာကြောင့်လူ90ထက်မနည်းသေဆုံးသွားပါတယ်။မိုင်ဒီဂူရီမြို့အနီးကဂျယ်လိုရီကြီးရွာတွေကိုမနေ့ကတနင်္ဂနွေနေ့ညနေပိုင်းမှာအစွန်းရောက်အစ္စလာမစ်အဖွဲ့ကဝင်ရောက်ဆင်းနေပြီးလူတွေကိုပစ်ခတ်ပြီးတော့အိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အသေးခံဘုံဖောက်ခွဲသူအမျိုးသမီး3ဦးကလူရှုပ်ထွေးတဲ့နေရာတစ်ခုမှာအသေးခံဖောက်ခွဲခဲ့တာကြောင့်ထိခိုက်ပျက်စီးမှုပိုများခဲ့တယ်လို့စစ်သားတို့ကပြောပါတယ်။အစွန်းရောက်ဖွဲ့ဘိုကူဟာရမ်ဟာ2014ခုနှစ်ကချီးပေါ်ကြီးရွာလေတန်းကျောင်းတစ်ခုကဆဲကျော်သက်မျိုးသမီးငယ်256ယောက်ကိုပြန်ပေးဆွဲဖမ်းဆီးခဲ့ပြီးတော့ကဘာတိအချမ်းဖတ်မှုတွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်ပါရဲ့ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ပြူထွေးတို့ကကြေညာပေးခဲ့တာပါခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးအနေနဲ့တော့ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌတိကလွှတ်တော်အမှတ်တွေပေါ်တိုက်တွန်းချက်တွေကိုတင်ပြပေးပါမယ်ဒုတိယကြိမ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတိကဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာပြည်သူတွေကိုစားပြုဥပဒေပြုကြမဲ့လွှတ်တော်အမှတ်တွေအနေနဲ့ကိုယ်တိုင်ဥပဒေတွေကိုမချိုးဖောက်ကြဖို့တိုက်တွန်းလိုက်ပါတယ်။2015ခုနှစ်တထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်အမှတ်တွေဒီကနေ့ဂတိသစ္စာပြုလက်မှတ်ရေးထိုးခဲ့ကြခြင်းမှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတိုက်တွန်းလိုက်တာပါ။နေပြည်တော်ရောက် VOA မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ကျောင်းပါပြီ။ဒီကနေ့ကျင်းပတဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုလုပ်မှုဆောင်လည်းဖြစ်တာဝန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးတဲ့နောက်အခုလိုဦးဝင်းမြင့်ကနှုတ်ခွန်းဆက်စကားပြောဆိုလိုက်တာပါ
။လွှတ်တော်ကိုယ်စားလှယ်များခင်ဗျာ။ဒီနေ့ဟာမြန်မာနိုင်ငံရေးသမိုင်းကြောင်းမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ပါတယ်အထွေထွေရွေးကောက်ပွဲများကျင်းပပြီးပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုရဲ့စံနာနဲ့ညီဒုတိယကြိမ်လွှတ်တော်ကြီးပေါ်ပေါလာခြင်းဖြစ်ပါတယ်ပြည်သူများလူလားမျိုးလင့်တောင်းတနေတဲ့ဒီမိုကရေစီရေးလူအခွင့်ရေးနဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်နိုင်ငံသူနိုင်ငံသားများက၎င်းတို့ကိုစားလုတ်ပိုင်ခွင့်လွှတ်ရခြင်းခံရတဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်လွတ်တော်ကိုယ်စားလှယ်များခင်ဗျာပြည်သူကိုယ်စားလှယ်များဖြစ်ကြသည်နှင့်အညီမိမိတို့ရဲ့အပြော့အဆိုးအပြုအမူအနေအထိုင်တွေကလည်းအလွန်အရေးကြီးလာပါတယ်ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုရေးစကားနှင့်အညီလွတ်တော်ဆိုင်ရာဥပဒေဤဥပဒေစီမီစီကန်တို့ကိုလေလာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စားလှယ်များရဲ့ဂုဏ်ရည်ကိုပြသစီလိုပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးစံနှုန်းတွေအရာသဘောထားကြည့်ကြဖို့တိခံခွင့်လွှတ်ကြဖို့နဲ့ပူးပေါင်းဆောင်ရွက်ကြရင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတိစောက်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌအသစ်ဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်။ပြည်သူ့လွှတ်တော်ရုံးညွှန်ကြားရေးမှူးဥက္ကဋ္ဌနိုင်ကလည်းအရက်သားအစိုးရစစ်စစ်တက်လာတော့မယ်လွှတ်တော်ရဲ့အခမ်းအနားနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ်
။အရင်ပြည်သူ့လွှတ်တော်ပထမကြိမ်မှာတော့အရင်နာကအစိုးရပေါ့နော်။သူတို့ရဲ့စီမံဆောင်ရွက်မှုနဲ့ကျွန်တော်တို့ဝန်ထမ်းတွေကနောက်ကအဲ့ဒီစီမံတိုင်းဆောင်ရွက်သွားတာ။အခုဒုတိယကြိမ်မှာတော့ကျွန်တော်တို့ပြည်သူ့လွှတ်တော်ရုံးနေကူပြောင်းရေးကာလကိုကိုယ်တိုင်အစအဆုံးစီစဉ်ဆောင်ရွက်ခဲ့ပါတယ်။
တမိုင်းတွင်မဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်မှာပထမဆုံးမျိုးသမီးတပါးပတိအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ချောင်းစုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ထေးကျွဲကတော့နိုင်ငံရေးမှာမျိုးသမီးတွေရဲ့အခမ်းအနားပုံမပါဝင်ခွင့်ရတဲ့အပေါ်ဂုဏ်ယူတယ်လို့ပြောပါတယ်
။နောက်လဲဟိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်ရည်မြည်တယ်လို့သူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ်။
လိလာသူဖြစ်တက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်မတ်ကြီးရိုလန်ကိုဘီယာကလည်းမြန်မာပြည်သူတွေရဲ့ဆန္ဒအရပေါ်ပေါက်လာတဲ့လွှတ်တော်သစ်ကိုကြိုဆိုပါတယ်လို့အခုလို့ပြောပါတယ်
။ Because I think this is the first really concrete institutional
ဒါရေကောက်ပွဲရလရဲ့ပထမဆုံးတကယ်ကိုခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့အဓိပ္ပာယ်တက်ရောက်တဲ့လွှတ်တော်ဖြစ်ပါတယ်တဲ့။ပြည်သူတွေရဲ့ဆန္ဒကိုအလေးအနက်ဖော်ထုတ်နိုင်ခဲ့တဲ့ရလလေးဖြစ်တယ်လို့ပြောပါတယ်။တော်တော်တပါပတိနောက်ဥက္ကဋ္ဌရွေးချယ်ဂရိတ္တစာပြုကြပြီးအချိန်တိုတိုအတွင်းတိတိယယောက်ကျင်းပနိုင်ရတာတွေ့ရတယ်လို့ဆိုပါတယ် EU ဥရောပသမဂ္ဂကပြည်သူလူထုကိုစားသူတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူဝင်းမြောက်တယ်လို့ပြောဆိုသွားတာပါအရွေးကောက်ခံကိုယ်စားလှယ်323ဦးအနက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်155ဦးပါဝင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမနေ့ကိုပြည်ခိုင်ပြိုးပါတီရဲ့နိုင်ရလွှတ်တော်ကိုယ်စားလှယ်2ဦးဖြစ်တဲ့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့ဦးညံထွန်းတို့ကြိုတင်ခွင့်ယူပြီးမတက်ရောက်ခဲ့ကြပါဘူးဒုတိယကြိမ်ပြည်သူ့လွှတ်တော်မှာပြည်ခိုင်ပြိုးပါတီကကိုယ်စားလှယ်30တိုင်းရင်းသားပါတီတွေက38ဦးနဲ့တက်မတော်သားကိုယ်စားလှယ်110ဦးပါဝင်ပါတယ်ဒုတိယကြိမ်မျိုးသားလွှတ်တော်ကို February 3ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးပြည်သူ့လွှတ်တော်အစည်းအဝေးတွေကိုတော့ February 4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းစူးစီးတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့လွှတ်တော်အမတ်တွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်။လွှတ်တော်အမတ်တွေတွင်နဲ့ဒီကနေ့စတင်လိုက်တဲ့ပြည်သူ့လွှတ်တော်မှာတော့ဥပဒေပြုရေးဆိုင်ရာကိစ္စတွေကိုအရင်ကထက်ပိုပြီးထိထိရရောက်လှုပ်ဆောင်နိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်လာနေပါတယ်။လွှတ်တော်နေရာစလုံးကိုကြီးဆိုပြီးအစိုးရအသစ်လည်းဖွဲ့စည်းဖို့ရှိနေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအမတ်တွေရောတိုင်းရင်းသားပါတီတချို့ကလွှတ်တော်ကိုယ်စားလှယ်တွေကပါတမထအသစ်ဖြစ်ဒေါ်ဆန်းစုကြည်ကိုလိုလားချက်ကိုလည်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေရဲ့မျှော်လင့်ချက်လိုလားချက်တွေကိုမတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံရသူတွေနဲ့ဒီကနေ့စတင်လိုက်တဲ့ပြည်သူ့လွှတ်တော်မှာတော့ပင်နေဝတ်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေကလွှတ်တော်အစည်းအဝေးခန်းမကြီးရဲ့သုံးပုံနှစ်ပုံကိုနေရာယူထားပြီးတစ်ဖက်မှာတော့အစိမ်းရောင်တပ်မတော်ယူနီဖောင်းအသစ်တွေဝတ်ထားတဲ့ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်လိုက်တဲ့တပ်မတော်သားကိုယ်စားလှယ်တွေနေရာယူထားကြပါတယ်လွှတ်တော်ခင်းချင်းသစ်မှာလွှတ်တော်အမတ်သစ်တွေရောဒီကနေ့သတင်းထောက်တွေကြားမှာပါတမရဘသူဖြစ်လာမလဲဆိုတာကအကြီးအကျယ်ဆုံးမေးခွန်းဖြစ်ခဲ့ပါတယ်။တမရကရေးဆွဲထားတဲ့2008ခုနှစ်အခြေခံဥပဒေအရတမရဖြစ်ခွင့်ကန့်သက်ခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအစိုးရအဖွဲ့ကဦးစီးစေခြင်းနဲ့အမျိုးသားယဉ်ကျေးစီရေးအတွက်ပို့ပြီးအကျိုးရှိလာစေမယ်လို့မျှော်လင့်နေသူကတော့လီစုအမျိုးသားတွတ်တက်ရေးပါတီရဲ့ရွေးကောက်ခံပြည်သူ့လွှတ်တော်အမတ်ဦးလာမာလီဖြစ်ပါတယ
်။ကျွန်တော်တို့ဒီဒီမိုကရေစီဒီဒီမိုကရေစီဘက်တော်သားပြောင်းပေါ့နော်ကျွန်တော်တို့ဒီ NLD ပါတီနဲ့လည်းအဆင်ပြေမဲ့သမရပြီးတော့ကျွန်တော်တို့ဒီအဓိကတော့ဒီစစ်တပ်နဲ့အဆင်ပြေတဲ့ဒီသမရကိုဒီနှစ်ခုစလုံးနဲ့အဆင်ပြေတဲ့သမရဖြစ်စေချင်တယ်ကျွန်တော်ဒါကျွန်တော်ဆန္ဒအရပြောမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြောမှဆိုရင်တော့ဒေါ်စုကိုသမရဖြစ်နိုင်တာအကောင်းဆုံးပါပဲကျွန်တော်တို့လည်းကျွန်တော်ရဲ့ကိုယ်တိုင်ပေါ့နော်ကျွန်တော် personal ကျွန်တော်ကိုယ်တိုင်တော့ဒေါ်စုကိုတဘောကြတယ်
NLD လွှတ်တော်အမတ်တွေကြားမှာတော့တမရဖြစ်တဲ့သူဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သာဖြစ်တယ်လို့ယုံကြည်ထားကြတာပါပြည်သူ့လွှတ်တော်အမတ်ဒေါ်သက်သက်ခိုင်ကအခုလို့ပြောပါတယ
် This is the people's wish and then this
ဒါကပြည်သူ့ဆန္ဒပါနောက်သူမသာနိုင်ငံတော်တမရအဖြစ်အသင့်လျော်ဆုံးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်အခုပြောင်းကာလအကဲဆက်မှုကြောင့်ဆိုပြီးအစိုးရဖွဲ့စည်းမဲ့ NLD ကအစိုးရအဖွဲ့နောက်တမရရထားချက်ကိုအခုချိန်ထိထုတ်ဖော်မပြောဆိုနိုင်သေးပါဘူးဒီအချိန်မှာပဲသမရဖြစ်လာနိုင်တယ်လို့ခံမှန်ပြောဆိုချက်တွေကြဲကြဲပြန့်ပြန့်ရှိနေပြီးဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးကိုဧည့်သည်တော်အဖြစ်တက်ရောက်လာတဲ့ဦးထင်ကျော်ကိုလည်းသတင်းထောက်တွေကအလွတ်မပေးခဲ့ကြပါဘူး
။ဟုတ်မဟုတ်ဘူးအင်္ဂါဒါအင်္ဂါနဲ့အင်္ဂါဒါပြောလို့မှဖြစ်ပါတယ
်။ဆယ်စုနှစ်တွင်နဲ့ချီပြီးဖြစ်နေမှုတွေကြားကရပ်တည်လာခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအခုလိုလွှတ်တော်ကိုကြီးစိုးလာမယ်ဆိုတာဟာလည်းမယုံကြည်နိုင်စရာဖြစ်နေသေးပဲလို့NLD ရဲ့ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါတယ
်။အစိတ်ခံစားချက်တော့ကျွန်တော်တို့ကတကယ်အိမ်မက်လူပဲပေါ့ဗျာ။ကျွန်တော်တို့အစိုးရဖြစ်နာမယ်လို့ဘယ်သူမှမထင်ကြဘူး။တိုင်းပြည်သားလည်းမထင်ဘူး။ဥကတော့ကျွန်တော်တက်လာတဲ့အတွက်ကဘာကြီးပါဗမာပြည်ကြီးပါမကောက်ကဘာကြီးပါတိတ်နေတုံနေပါလို့ကျွန်တော်ထင်ပါတယ်
။ဒါအပြင်ရင်ကအငိမ့်စားတက်မတော်သားတွေအများစုကြီးစိုးခဲ့တဲ့ပထမအကြိမ်လွှတ်တော်ထက်အခုရွေးကောက်ခံလွှတ်တော်အမတ်သစ်တွေနဲ့စတင်မဲ့ ဒုတိယအကြိမ်ပြည်သူ့လွှတ်တော်ကဥပဒေပြုရေးကိုပိုပြီးထိတိယောက်ယောက်လုပ်နိုင်ဖို့ကိုလည်း NLD ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးထက်ကမျှော်လင့်နေပါတယ
် We are the new this parliament is I think better than
အခုလွတ်တော်ကအရင်လွတ်တော်ထက်ပိုပြီးသားလိုမယ်ပိုပြီးအလုံးလုံးနိုင်မယ်အကောင်းဆုံးတွေကိုဖော်ဆောင်နိုင်ပါမယ်လို့ဥနေမျိုးထက်ပြောသွားတာဖြစ်ပါတယ်လွတ်တော်အခင်းအကျင်းကပိုပြီးလုတ်ကင်ခွင့်ရမယ်လို့မျှော်လင့်နေကြသူတွေထဲမှာ NLD ကိုယ်စားလှယ်တွေတင်မဟုတ်ပါဘူးတိုင်းသားပါတီတွေကကိုယ်စားလှယ်တွေမှာလည်းဒီမျှော်လင့်ချက်ရှိနေပါတယ်တိုင်းသားကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်နန်းမိုးကအခုလိုပြောသွားပါတယ်
အရင်ကျင်တတ်တယ်ကိုကိုယုံကြည်မှုအပြည့်ရှိရယ်အာဘာဖြစ်လို့လဲဆိုတော့ဟိုအဲ exact လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီးဆိုတဲ့အတွက်ကြောင့်တကယ်ပဲကျင်တတ်တယ်ပေါ့
ဖေဖော်ဝါရီလတရက်နေ့တင်းလာနေမှာပြည်သူ့လွှတ်တော်ကိုစတင်လိုက်ပြီးလွှတ်တော်ဥက္ကဋ္ဌသစ်တွေကိုတင်းမြောက်ခဲ့ကြပါတယ်အရှင်လွတ်တော်ဟောင်းရဲ့ဥက္ကဋ္ဌသူရဥရွှေမန်းကလည်းသူ့ရဲ့လွတ်တော်ဥက္ကဋ္ဌအခန်းနဲ့လွတ်တော်ဆိုင်ရာဆက်ရွက်စည်ရမ်းတွေကိုလွတ်တော်သည်ရဲ့ဥက္ကဋ္ဌဦးဝင်းမြင့်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။ပြည်သူ့လွတ်တော်စတင်ဖွင့်လှစ်တဲ့အခမ်းအနားနဲ့လွတ်တော်အမတ်ဒီချမ်းချိန်ဘွဲကိုတော့အရှင်လွတ်တော်အမဟောင်းနေ NLD ပါတီကခေါင်းဆောင်မှုပိုင်းနဲ့ဖိတ်ကြားထားသူတွေနိုင်ငံသားတန်တမန်တွေတက်ရောက်ခဲ့ကြပြီးလက်ရှိအစိုးရဘက်ကတော့တက်ရောက်လာတာမတွေ့ရပါဘူးရှင်။
မတငင်တိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းကိုဆက်လက်တင်ပြခြင်းပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေကိုပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုသာရွေးချယ်သွားမယ်လို့ပါတီဘူအလုံးမှုဆောင်ဦးဝင်းထိန်က VOA နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်တိုင်းနယ်ပြည်နယ်မှာဖွဲ့မဲ့အစိုးရဖွဲ့မှာတော့တိုင်းနယ်ပြည်နယ်မှာရှိတဲ့တိုင်းသားပါတီတွေကလူတွေပါဝင်ဖို့စီစဉ်သွားမယ်လို့လည်းပြောပါရယ်ပါတီအနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီဝင်တွေကလည်းအခက်တိလိုက်စားခြင်းအထူးရှောင်ဖို့လည်းတင်းကြစွာတတိပေးထားတယ်လို့ပြောပါရယ်အကြောင်းဆုံးကတော့နေပြည်တော်လွှတ်တော်မှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတောင်မမေခါကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီအနေနဲ့လှုပ်တော်နေရစလုံးမှာကိုယ်စားလှယ်အများဆုံးရရှိထားပြီးတမရကူပါရွေးချယ်ခွင့်ရထားသလိုတိုင်းနဲ့ပြည်နယ်အစိုးရတွေကိုလည်းဖွဲ့စည်းရမှာဖြစ်ပါတယ် NLD ပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာဝန်ကြီးချုပ်နေရာတွေကိုပါတီရင်းကကိုယ်စားလှယ်တွေကိုသာခံထားမှာဖြစ်ပေမဲ့တိုင်းနဲ့ပြည်နယ်အစိုးရတွေမှာတော့တိုင်းရင်းသားတွေကိုထည့်သွင်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
ဘယ်လိုအခြေခံဥပဒေကတိုင်းနယ်ပြည်နယ်ဥက္ကဋ္ဌတွေကသမတခံဒါပေမဲ့ကျွန်တော်တို့ကတော့မူရဟိုတုန်းကဆွေးနွေးဘူးလေဘယ်လိုအခြေခံဥပဒေပြင်မယ်ဆိုရင်တက်ဆိုင်ပြည်နယ်တိုင်းနယ်မှာကိုကြက်တဲ့လူရွေးချယ်တင်မြောက်ခွင့်ရအောင်ကြိုးစားနေအဲ့တော့မအောင်မြင်လိုက်အခုတော့အရင်တိုင်းရှိတဲ့ဆိုရင်ကျွန်တော်တို့ကသမတပဲယူပါယူတဲ့ခါမှာတေချာတာကတော့ NLD ဖြစ်မယ်သို့တော့တိုင်းနယ်ပြည်နယ်ဥက္ကဋ္ဌအစိုးရဖွဲ့တွေမှာတော့ဂျန်တဲ့ပါတီတွေ
ရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကတော့တိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းရမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ခွင့်ရတာဟာအုပ်ချုပ်ရေးအတွက်ပိုမိုအဆင်ပြေစေနိုင်တယ်လို့သူရဲ့အမိငူခုလိုပြောပါတယ်
တိုင်းနယ်ပြည်နယ်တဲ့ထဲမှာပေါ့လေရခိုင် issue ကတော့နည်းနည်းဟိုတရားထူးခြားဖြစ်မဲ့ထင်တယ်နော်ဘာလို့လဲရခိုင်မှာထူးခြားဖြစ်စဉ်တွေရှိတယ်ဥပမာကျွန်တော်တို့ community violence တွေရှိတယ်နောက်ဟိုကျွန်တော်တို့ SCZ ကိစ္စတွေရှိရတော့เนาะအဲ့တော့အဲ့အရာတွေကရှုပ်ထွေးတဲ့အတွက်ကြောင့်တိမ်လဲတိမ်ဝဲပါတယ်အင်မတန်လဲပြည်တွင်းစစ်ရဲ့ဂရက်တီဆော်လဲအခုရခိုင်ကိုလာရိုက်တယ်ပေါ့เนาะကျွန်တော် AA issue တွေပါတယ်ပြဿနာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီပြဿနာတွေကိုအာဏာရတဲ့နိုင်ငံရေးပါတီတစ်ခုတည်းကကျွန်တော်လှုပ်ဆောင်လို့ရမယ်မထင်ဘူးအဲ့တော့ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ကျွန်တော် AMP ကလူလူထောက်ခံမှုလဲအများကြီးရတယ်အမတ်နေရာအများကြီးရတယ်ဆိုတော့ဒီ democratic culture ထဲမှာရှိတဲ့ political dialogue ပေါ့ကျွန်တော်နဲ့ပြေဆုံးညီနိုင်ပြီးဆွေးနွေးတော့မယ်ဆိုရင်ပိုကောင်းမယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုပဲမျှော်လင့်တယ်ပေါ့ဗျာ
ဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်နယ်ရဲ့စတင်ပြီးနှစ်ပတ်အကြာမှာသမရကိုရွေးရမှာပါလက်ရှိဖွဲ့စည်းပုံခြေခံဥပဒေအရနိုင်ငံသားနဲ့ဆွေမျိုးတော်ဆက်သူဖြစ်နေတဲ့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့သမရဖြစ်ခွင့်မရှိပါဘူးဒါပေမဲ့လေလွတ်တော်တည်စတင်ကျင်းပတဲ့ဖေဖော်ဝါရီ၁ရက်နေ့ကစလို့အခြေခံဥပဒေပါသမရရွေးချယ်ဖို့တတ်မှတ်ချိန်မတိုင်မီအထိကြိုးပမ်းသွားဖို့ရှိနေကြောင်းဒီအတွက်လေကာကွယ်ရေးဦးစီးချုပ်နဲ့ညှိနှိုင်းမှုတွေရှိနေတယ်လို့NLD အတိုင်းဝိုင်းကပြောဆိုနေပေမဲ့ NLD အလို့အမှုဆောင်ဒေါက်တာစောမြင့်မောင်ကတော့အခုလိုပြောပြပါဗ
ျ၁၇ခုနှစ်ကဦးသိန်းစိန်ဆိုတာတက်တုံက2008ဖွဲ့စည်းပုံအခြေခံအဲ့တုန်းကအတိမဖြစ်သေးဘူးเนา
အဲ့တော့ဘာဖြစ်လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကပြည်လွတ်တော်ပြည်တော်စုလွတ်တော်ခေါ်ယူတဲ့နေ့တွင်2008ဖွဲ့စည်းပုံအခြေခံဥပဒေဒီတနိုင်ငံလုံးအတွက်တက်ရောက်ပြီးဆိုလိုက်တဲ့အတွက်2017တုန်းကတော့ခေါ်တဲ့ပြည်သူလွတ်တော်မျိုးသားလွတ်တော်ပြည်တော်စုတပြိုင်တည်းခေါ်ပါတယ်နော်ကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်နော်ကျွန်တော်တို့ကဒီဒါမဲ့ကျွန်တော်ရတဲ့အချိန်ကအခြေခံဥပဒေကပေးထားတဲ့ဘောင်အတွင်းကနေကျွန်တော်တို့လုံးပါပါ
လက်ရှိမှာသမရာလောင်းအနေနဲ့ဒီလိုမှမဟုတ်ရင်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေတဲ့လွတ်တော်ကိုယ်စားလှယ်တွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှဒေါက်တာတင်မအောင်ဦးထင်ကျော်စသူတို့ဟာသမရာလောင်းအနေနဲ့ဒါမှမဟုတ်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေကြသူတွေဖြစ်ပါတယ်။ဒီလိုတွေနာမည်ထွက်ပေါ်နေပြီးမဲ့တိကျတဲ့သတင်းမဟုတ်သေးတယ်လို့အတည်ပြုချက်လည်းမရသေးပါဘူး။
မမေခါတဲ့င်းပြဖို့ခဲ့တာဖြစ်ပါတယ်ခုတော့အင်္ဂါနေ့ညထရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်တော်ရရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရည်အဖြစ်ကျိုးစိုးသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအစိုးအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်လဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်တာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာVOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထားမှန်ဖိတ်ခေါ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ဖြစ်ပြီးချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးမှာဖြစ်ပါတယ်။
ပြည်သူရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီကနေ့မှာလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုသမိုင်းဝင်နေ့ရမျိုးရရှိအောင်ဆောင်ကျဉ်းနိုင်ခဲ့တဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ယုံအနေနဲ့ဂုဏ်ယူကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီမြင့်တင်နိုင်ရေးလွှတ်တော်အမတ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကနေဒါတန်ယုံကလည်းလွတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမှန်တကယ်အကောင့်တွေပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ငင်းချင်းတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါက်လာအောင်ဆောင်ရွက်မယ်။အစိုးရအသင်းနဲ့အတူလက်တွဲကူညီဆောင်ရွက်သွားဖို့ကိုမျှော်လင့်ထားကြောင်းလည်းကနေဒါတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့တင်မတင်ဆိုတဲ့အဆုံးဖြတ်ချက်ချနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်။2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေးစေလောက်တဲ့အီဘိုလာရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနှောင့်နှေးခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီတစ်ခါမှာတော့ချင်းကတဆင့်ဖြစ်ပေါ်တဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြတာဖြစ်ပါတယ်။စီးပွားနိုင်ငံရဲ့ငင်းငင်းဆွေးနွေးပွဲတွေမှာပါဝင်ဖို့အတွက်အတိုက်ခံအဖွဲ့တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့ညှိနှိုင်းဖြေရှင်းမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်တိုးတက်မှုတွေရရှိလာခဲ့ပါတယ်။အခုကမှတော့စီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာအတိုက်ခံခေါင်းဆောင်တွေနဲ့နောက်ထပ်ထပ်မံတွေ့ဆုံဆွေးနွေးနေပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ဖိုင်းဒိုမီတာ24 25 30နဲ့50နဲ့လှိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ။
This program has come to you from the Voice of America, Washington.